နော်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တို့ဦးပြီးခဲ့တဲ့သတင်းပတ်ကဗီယက်နမ်နိုင်ငံမှာတွေ့ဆုံကြတဲ့ကိစ္စမှာဘာသဘောတူညီချက်မှမရခဲ့ပဲဖြစ်တာကြောင့်ဒီအခြေအနေကိုရှားဝင်ဆက်ဆက်ပေးဖို့အဆင်သင့်ရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ကဘယ်လောက်စွမ်းဆောင်နိုင်မလဲဆိုတဲ့အကြောင်းဗီယက်သတင်းနောက်စတီဗ်မီလာရဲ့သတင်းကိုကိုကျော်အောင်ကပြောပြမှာပ
ါဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာပြီးခဲ့တဲ့ပတ်တုန်းကနေ့ရက်ကြာတွေ့ဆုံခဲ့ကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကထူးခြားတဲ့တိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ချက်တွေထားခဲ့ကြပါပဲလေ။ဘာသဘောတူညီချက်မှမရခဲ့တာကြောင့်မအောင်မြင်တဲ့ဆွေးနွေးမှုဖြစ်ခဲ့ပါလေ။နှစ်ဖက်ညီနဲမှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ခန့်ကဏ္ဍကမပေါုံခဲ့ပါဘူး။ဒါပေမဲ့အခုလိုရှေ့ဆက်ဖို့ခက်နေတဲ့အခြေအနေမျိုးမှာတော့သမ္မတမွန်ဂျေအင်ရဲ့ခန့်ကဏ္ဍကလိုအပ်လာပါပြီလို့လေ့လာသူတချို့ကသုံးသပ်နေကြပါတယ်။ဒါပေမဲ့လည်းသမ္မတမွန်ရဲ့ဆောင်ရွက်မှုတွေမှာဆွန်စားရတဲ့ကိစ္စတွေရှိလာနိုင်တယ်လို့တောင်ကိုရီးယားမျိုးတော်ဆိုးကအာရှရေးရာမူဝါဒလေးလာရေးအဖွဲ့ရဲ့အကြံတုတေသည်ရှင်ပြောင်ချူးကပြောပါတယ
်
နျူကလ িয়ার လက်နက်ဖြတ်သိမ်းရေးတွေမတိုင်ခင်ရောက်ကိုရီးယားပေါ်အရေးယူထားတဲ့ပိတ်ဆို့မှုတွေကိုချော့ချပေးဖို့သမ္မတမွန်ဂျေအင်းဘက်ကအကြံပြုနေမယ်ဆိုရင်တောင်ကိုရီးယားမဟာမိတ်ပေါ်ထိခိုက်စေပါလိမ့်မယ်သမ္မတမွန်ဟာသူ့ရဲ့နိုင်ငံရေးအရာကိုအကုန်သုံးပြီးစွန့်စားဆောင်ရွက်နေရပါ
ကိုရီးယားနိုင်ငံအကြားလှုပ်ဆောင်ကြရမယ့်စီမံကိန်းတွေရှေ့ဆက်သွားနိုင်အောင်မြောက်ကိုရီးယားကိုတန်ခတ်ရေးယူထားတာတွေအားလုံးဖယ်ရှားပေးဖို့ဒါမှမဟုတ်ရှော့ပေါ့ပေးဖို့သမ္မတမွန်ဂျေအင်းဘက်ကတိုက်တွန်းမှုတွေကိုရည်ညွှန်းပြီးတော့သူတေပြီးရှင်ပြောင်ချူးကပြောခဲ့တာပါဝါရှင်တန်နဲ့ပျုံယန်အကြားဆွေးနွေးမှုတွေမကြာခင်ပြန်ဆလာနိုင်အောင်ကြားကနေဝင်ပြီးတော့ဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေအားလုံးကိုရှာဖွေလုပ်ကင်ကြဖို့သူ့ရဲ့အစိုးရအဖွဲ့ကိုသမ္မတမွန်ဂျေအင်းကအင်္ဂါနေ့လုံးကပဲအမိန့်ပေးထားပါတယ်အမေရိကန်နဲ့မြောက်ကိုရီးယားပြောဆိုဆွေးနွေးလက်ဆဆက်ဆံရေးကိုအချိန်မပြတ်ဆက်ပြီးတော့တွားနိုင်အောင်တောင်ကိုရီးယားအစိုးရဘက်ကတက်ဆန်းသမျှလှုပ်ဆောင်သွားမယ်လို့လည်းသမ္မတမွန်ကပြောထားတာပါအမေရိကန်နဲ့မြောက်ကိုရီးယားကြားမှာဘာတွေအဓိကကွာခြားချက်တွေဖြစ်နေသလဲဒီကွာခြားချက်တွေကိုနီးကပ်လာစေမယ့်အကြောင်းတွေကဘာတွေလဲဒါတွေကိုဘယ်လိုလုပ်မလဲဆိုတာတွေကိုရှာဖွေလှုပ်ဆောင်ကြဖို့လည်းသမ္မတမွန်ကသူ့ရဲ့အစိုးရအဖွဲ့ကိုပြောထားပါတယ်တောင်ကိုရီးယားနိုင်ငံဟန်တောင်းတက်တိုနိုင်ငံတကာလေ့လာရေးဌာနပမောက္ခကင်ဂျွန်းဆောင်ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားညှိနှိုင်းဆွေးနွေးမှုတွေမှာခေါင်းဆောင်နှစ်ဦးချင်းတွေ့ဆုံဆွေးနွေးတဲ့နည်းလမ်းကအဆင်ပြေလိမ့်မယ်လို့သူထင်သားခဲ့ပေမဲ့အခုတော့ထင်သလိုဖြစ်မလာခဲ့ဘူးလို့ဆိုပါတယ
်။ဘန်ထပ်တောင်းဘောင်ရှိကနေဒီကနတ်တပ်ပါရော
ဗီယက်နမ်နိုင်ငံဟနွိုင်းမြို့ကတည်ပြီးဆွေးနွေးပွဲမှာတိုင်ရင်တော့ကတော့ခေါင်းဆောင်နှစ်ဦးချင်းတွေ့ပြီးတော့ရှင်းကြတဲ့လမ်းကအဆင်ပြေခဲ့ကြတာပါ။အဲ့ဒါကြောင့်လည်းဟနွိုင်းတည်ပြီးတွေ့ဆုံမှုမှာသဘောတူညီမှုကြီးမားမားရလိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်။ဒါနဲ့အခုဒီခေါင်းဆောင်ချင်းတွေ့ဆုံတဲ့မိကအဆင်မပြေဘူးဆိုတာကိုပြနေပါတယ
်။အရှာရီယာမူဝါဒလေးလာရေးအဖွဲ့ရဲ့အကြံတူတည်ပြီးရှင်ပြောင်ချူးကတော့ခေါင်းဆောင်ချင်းတွေ့ဆုံဆွေးနွေးတဲ့နည်းလမ်းကလုံးမဖြစ်တော့ဘူးလို့ယူဆပါတယ်
။ဘုကာရက်ကဖေဂျန်ကိုတို့ဒါရုံလုံးလို့ပဲညာ။ဘုကာရက်အမောကနာဖေဂျန်ကို
ဟာ။ဘီကန်နဲ့မြောက်ကိုရီးယားနိုင်ငံဆွေးနွေးညှိနှိုင်းမှုရဲ့ရလက်ထွက်ပေါ်လာမှုကမြောက်ကိုရီးယားပေါ်မှာမူတည်ရပါ။ဒီချိန်တွေကိုမြောက်ကိုရီးယားဘက်ကပဲထိန်းချုပ်ထားရပါ။ပြောင်းတဲ့အတွက်ဆုံးဖြတ်ချက်ချရမှာလဲသူတို့ပဲဖြစ်ပါတယ်။ကောင်းဆောင်တို့ဦးကြီးတွဲဆုံညီလိုက်တဲ့လမ်းကြောင်းကတော့အလုံးမဖြစ်တော့ပါဘူးအခြေအနေတွေကိုပိုပြီးဆိုးလာစေပါတယ
်နျူကလ িয়ার လက်နက်ပြတ်သိမ်းရေးကိစ္စနဲ့ပတ်သက်တဲ့ပြောဆိုမှုတွေရှေ့ဆက်နိုင်ရေးကိုနိုင်ငံကောင်းဆောင်တွေမပါဘဲလုပ်ငန်းအကောင့်ထဲပေါ်ကြမဲ့အဖွဲ့ကိုထူထောင်တဲ့နယ်လို့လည်းသူတေတီရှင်ပြောင်ချူးကဆိုပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကလည်းနောက်ကိုရီးယားအရာရှိတွေနဲ့ပြောလက်ဆဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်နိုင်မှုအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုမကြာခင်မှာမြောက်ကိုရီးယားကိုဆီလွတ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတဲ့နာနေတော့ကပြောပါတယ်ဟန်တောင်းတက်တို့ပမောက္ခခင်ဂျင်းဆောင်ကတော့မြောက်ကိုရီးယားကိုနျူကလ িয়ার ရေးမှာအငြင်းခံရမဲ့နိုင်ငံအဖြစ်အမေရိကန်ဘက်ကမဆက်ဆံသင့်ဘူးလို့ဆိုပါတယ်ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားဟာလုံးဝလက်နက်ချရေးလမ်းကြောင်းကိုလက်ခံနိုင်မှာမဟုတ်တာကြောင့်လို့ဆိုပါတယ်